တူကီနိုင်ငံမှာအတိုက်ခံကိုထောက်ခံတဲ့ကမ်ဟူရီယက်သတင်းစာရဲ့အကြီးအကဲနဲ့သတင်းတော်ကိုကိုဖမ်းဆီးဖို့တရားရုံးကစနေနေ့မှာအမိန့်ထုတ်လိုက်တယ်လို့တူကီနိုင်ငံကသတင်းတွေမှာဖော်ပြနေကြပါတယ်။ဒီကိစ္စကြောင့်ပဲတူကီမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပတ်သက်လို့နိုင်ငံကရဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။သူတို့ကိုကိုဒီသတင်းမှာအစောပိုင်းကတည်းကထိန်းသိမ်းထားတာဖြစ်ပြီးတော့အခုဖမ်းဆီးမိန့်ချလိုက်တာဖြစ်ပါတယ်။သူတို့ကဇူလိုင်လ15ရက်နေ့မှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တယ်ဆိုတဲ့စစ်သွေးကြော်ရင်နဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့လည်းတရားစွဲခံထားရတာဖြစ်ပါတယ်။တူရကီကနောက်ထပ်သတင်းတစ်ခုမှာတော့ Kurdish တွေကိုထောက်ခံတဲ့နိုင်ငံရေးသမားတွေကိုတူရကီနိုင်ငံကဖမ်းဆီးလိုက်ပြီးတော့အင်တာနက်ပိတ်လိုက်တဲ့ပုံမှာ American ပါဝင်ပြင်သစ် Germany, Britain နဲ့ကုလသမဂ္ဂတို့ကစိုးရိမ်တယ်လို့တောက်ချာနေကပြောကြားလိုက်ပါတယ်။တူရကီရဲကညပတ်ဝင်ရောက်စီးနင်းမှုတွေလုပ်ခဲ့ပြီးတော့တူရကီနိုင်ငံရဲ့တတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Kurdish တွေကိုထောက်ခံတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီရဲ့ပါလီမန်လွှတ်တော်အမတ်ဒါဇင်ပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံရသူတွေထဲမှာ HDP ပါတီရဲ့ပူးတွဲခေါင်းဆောင်နှစ်ဦးလည်းပါဝင်ပါတယ်။တူရကီအစိုးရက HDP ပါတီပူးတွဲဥက္ကဋ္ဌအပါဝင်တိုက်ခန့်လွှတ်တော်အမတ်တွေကိုဖမ်းဆီးလိုက်တာနဲ့အင်တာနက်အသုံးပြုမှုကိုကန့်သတ်လိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကပြောပါတယ်။ဖမ်းဆီးမှုတွေလုပ်ပြီးနိုင်ပိုင်းချမှာပဲတူရကီနိုင်ငံ Diyarbakir မြို့ကရဲဌာနတစ်ခုနာမှာကားဘုံပေါက်ကွဲခဲ့တာကြောင့်လူ6ယောက်သေဆုံးပြီးတော့100ကျော်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။